ထိုင်းနိုင်ငံမှာကောင်မြွန်နဲ့နေတဲ့ Smooth Sakhon ခရိုင်မဟာချိုင်ဒေသရေထွက်ပစ္စည်းစက်ရုံနဲ့အစာစက်ရုံအပါအဝင်စက်ရုံ၃ခုကအလုတ်တမ20ကျော်လိုက်ပါလာတဲ့ကားတစ်စီးဟာအင်္ဂါနေ့ညပိုင်းမှာတိမ်မောက်ခဲ့ပါတယ်ကားပေါ်ပါလာတဲ့အလုတ်တမ9ဦးသေဆုံးခဲ့တယ်လို့အလုတ်တမ13ဦးလည်းပြင်းထန်တဲ့ဒဏ်ရာတွေနဲ့မဟာချိုင်ဆေးရုံအရေးပေါ်ခန်းတွေမှာကုသခံနေကြရပါတယ်အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းချောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံကမဟာချိုင်လို့လူသိများတဲ့မြန်မာအလုတ်သမားများအများပြားနေထိုင်ရာအလုတ်လုပ်တဲ့နေရာမှာမြန်မာအလုတ်သမားတွေလိုက်ပါလာတဲ့ကားတစီတိတ်မောက်သွားတာကြောင့်လူ9ဦးသေဆုံးခဲ့ရပြီးတချို့လည်းအရေးပေါ်ခန်းတွေမှာကုသမှုခံနေရပါတယ်။အလုတ်သမားတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကိုအောင်ဆန်းဦးကတော့အလုတ်သမားတွေရဲ့နောက်ဆုံးအခြေအနေကိုအခုလိုပြောပြပါတယ်
တေဆုံးတာကလက်ရှိအခြေအနေမှာကျွန်တော်တို့စဉ်းစားရတာကဟိုတေဆုံးသူ9ယောက်ရှိပါပြီခင်ဗျာ။နောက်ထပ်ဒီမှာဆရာဝန်ကနေပြီးတော့လက်မှတ်ထိုးခိုင်းနေတဲ့အခြေအနေမကောင်းလို့အဲလက်မှတ်ထိုးခိုင်းရတယောက်ရှိတယ်မိတ်ဆွေပြောတာတော်တော်လေးဆိုးသွားတယ်။တန်ရာရတာကတော့အားလုံးကိုအားလုံးကို73ယောက်ရှိပါတယ်ခင်ဗျာတန်ရာရ။လက်ရှိမှာကုတရကမဟာချိုင်တက်မှာအရေးပေါ်ကန်းထဲမှာအမျိုးသမီးတယောက်အခြေအနေမကောင်းဘူး။မဟာချိုင်3မှာICU ဆမ်းမှာယောက်ျားလေး3ယောက်ရှိတယ်အဲ့ဒါကနည်းနည်းကောင်းတကားပြောတဲ့ဆိုင်တိုင်းကောင်းလေးတယောက်ကကလေးတန်းမှာ10ယောက်ရှိတယ်။နောက်ကစမိုဆာဟိုဆေးယုံကြီးမှာယောက်ျားလေးက4ယောက်မိတ်ကလေး4ယောက်ရှိတယ်ဆရာ။နောက်တစ်ခုကဟိုအကချိုင်ဆေးယုံမှာမိတ်ကလေး2ယောက်ရှိတယ် ICU ခန်းမှာပါဆရာ
။ဒီကနေ့မှာတော့ဆေးယုံတက်နေတဲ့အလုသမားတွေရှိရာကိုမြန်မာတန်ယုံကအလုသမားတန်အရာရှိတွေလာရောက်ကြည့်ရှုခဲ့ပြီးအလုသမား6ဦးကိုတဦးကိုဗန့်ငွေ3,000စီကူညီသွားခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ဆောင်နေသူတွေကဆိုပါတယ်။ထိုင်းနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးသိန်းနိုင်ကတော့အလုသမားတွေအတွက်အဆင်ပြေအောင်ဆောင်ရွက်ပေးနေကြောင်းကျန်းမာရေးကုန်ကျစရိတ်တွေအတွက်လည်းစိုးရိမ်စရာမရှိဘူးလို့ဆိုပါတယ်
။ဘာမရှိပါဘူးတော့ဆေးရုံတရားကုသနေပါတယ်။ဟုတ်ကဲ့ဒီနေ့ကြီးကြီးကကြီးရေကြီးတွေရရှိအောင်လည်းတက်ဆက်ရအလုပ်ရှင်နဲ့ဆွေးနွေးဖို့တည်းကျွန်တော်စီစဉ်နေတော့ကျွန်တော်ဒီလက်နက်ကိုလေးကတော့6ပဲရှိပါသေးတယ်။တယောက်ကတော့ရေဘကုသတဲ့လည်းဝင်လို့မတွေ့ကြရဘူးလေ။ဟိုကသင်္ကေတကြီးကကူကြီးကုသပြနေပါလေ။အလုပ်လုပ်တာလည်းသူက6ပဲရှိပါသေးတယ်
။တန်းနဲ့ချီပြီးအလုပ်လုပ်ကြနေကြတဲ့မဟာချိုင်ဒေသမှာအလုပ်လုပ်ကြနေကြတဲ့မြန်မာတွေဟာများသောအားဖြင့်အလုပ်လုပ်ခွင့်လက်မှတ်မရှိသူတွေကများပါတယ်။နေ့စဉ်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေကြပြီးအလုပ်သမားလက်မှတ်လုပ်တဲ့အချိန်ကာလကျော်တဲ့အထိအလုံးလုံးပို့တဲ့ဝင်ရောက်လာသူတွေလည်းရှိနေတာပါအခုတည်ဆုံးသူတွေနဲ့ဒဏ်ရာရသူတချို့ဟာအလုံးလုံးကြတာရက်ပိုင်းမဲ့ရှိကြသူတွေပါတယ်လို့တချို့လည်းထိုင်းနိုင်ငံရဲ့အလုံးလုံးခွင့်လက်မှတ်တွေကိုတက်တမ်းမတိုးထားတာကြောင့်ဈေးကူတာခွင့်နဲ့တည်ဆုံးမှုအတွက်နင့်နာကြေးရဖို့ကိစ္စတွေမှာအခက်အခဲတွေရှိနေတယ်ဆိုပြီးကိုအောင်ဆန်းဦးကဆက်ပြောပြပါတယ
်ဒီလူလက်ရှိကျွန်တော်ရထားတဲ့ကလေးတွေကပန်းရောင်ကတ်တွေမှာသူကတက်တမ်းနေဆုံးနေကြီးကပြန်ပြီးတော့တက်တမ်းမတိုးရသေးဘူးအဲ့ဒီတက်တော့သူကစီကူသားခွင့်နဲ့တော့နည်းနည်းသဘောပြစီကူသားခိုင်ဖို့နည်းနည်းခက်တာပေါ့။နောက်ပတ်စပို့ရှိတဲ့လူတွေကတော့အားနည်းချက်ကပတ်ကန်ဆက်ခွန်မရှိဘူးကြ။ဝတ်ပါမေးတောင်မှသူကမရှိရဝတ်ပါမေးရှိတော့ဒီတတိယကျော်တော့အရေးကြီးဆောင်ရွက်လို့ရသေးတယ်။ဝတ်ပါမေးလည်းမရှိဘူးအဲ့ဒီလုံယုံမှာလောက်ထားတယ်နှစ်လားသုံးလားလောက်ကြာရင်ဆိုတော့အရေးကြီးရတယ်ကိုယ်ကကတပတ်ဆယ်လောက်ပဲရှိတဲ့ဒီ
ထိုင်းနိုင်ငံတွင်းမှာတရားဝင်ကောတရားမဝင်ကောမြန်မာလူသမား2တန်းခွဲကနေ3တန်းလောက်ရှိပေမဲ့အလုတ်လုတ်ခွင့်လက်မှတ်နဲ့နိုင်ငံကူလက်မှတ်လုပ်သူတွေကတင်ကနန်းလောက်ပဲရှိနေတာပါ။နေ့စဉ်အလုတ်လုတ်ဖို့အတွက်လာကြသူတွေဟာတရားမဝင်နီးလန်းနေနဲ့ထိုင်းနိုင်ငံရဲ့အတွင်းပိုင်းကိုနေ့စဉ်ဝင်ရောက်နေကြပြီးအခုမဟာချိုင်ဒေသဟာမြန်မာလူသမားအများဆုံးရှိတဲ့နေရာလဲဖြစ်ပါတယ်ရှင်။